တောင်ကိုရီးယားနိုင်ငံမှာတရားမဝင်နေထိုင်ပြီးလှုပ်လှုပ်နေတဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတောင်ကိုရီးယားအစိုးရညွှန်ကြားထားပြီးမြန်မာအလို့သမားတွေလည်းအဖမ်းဆီးခံနေရပါတယ်။ဖေဖော်ဝါရီလတဲ့ပြောင်းချမ်းမြို့မှာကျင်းပဖို့ရှိတဲ့ဆောင်းဝါဒီအိုလံပစ်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းနေတဲ့သဘောလို့တုံ့ပြန်သူတွေလည်းရှိပါတယ်။ဆက်တင်နေထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင်
။တောင်ကိုရီးယားနိုင်ငံအနှံ့အဓိကလူစီကားတဲ့ယထာဘူတာကားဂိတ်ဆောင်လူရီလုပ်ငန်းခွင်စက်မှုစုံစတဲ့နေရာ34ခုမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကဇန်နဝါရီလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါ။အဲ့ဒီကြေညာချက်ထဲမှာတော့ကိုရီးယားလူမျိုးတွေအလို့အကန့်နဲ့လုံခြုံစိတ်ချစွာနေထိုင်နိုင်ရေးအတွက်အခုလိုဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဈေးပေါ်တဲ့နိုင်ငံသားအလို့သမားတွေကြောင့်ကိုရီးယားလူမျိုးတွေအလို့အကန့်ရှားပါးနေတယ်လို့ရာဇဝတ်မှုတွေထူပြောလာတာကြောင့်လည်းနှစ်စဉ်ဆိုသလိုတောင်ကိုရီးယားလူဝင်မှုကြည့်ရေးဌာနကဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ဖြောင်ချောင်းမြို့မှာဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိပြီးအဲ့ဒီအချိန်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့ဖူချွန်းမြို့မှာတရားဝင်နေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ
်။ဒီနေ့မှာတော့တော်တော်လေးကိုပေါ်ပစိတ်တက်ဖမ်းတဲ့တော်မှာရှိတယ်ကျွန်တော်ဖေဖော်ဝါရီလဆန်းမှာကိုရီးယားနိုင်ငံဖြောင်းချန်းဆိုတဲ့ဒေသမှာကျွန်တော်တို့ဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိတယ်အဲ့လိုမျိုးအခြေခံရင်းနဲ့တိုက်ခိုက်တဲ့အခါကြီးကြရင်တော့နိုင်ငံသားတွေတရားမဝင်ဟိုကစေတမတွေဖမ်းနေရှိတယ်ဘာကြောင့်လဲဆိုတော့တပ်ဌာနကြီးကြီးတွေဖြစ်တက်တာတွေရတယ်နိုင်ငံသားလူသမားတွေရတယ်စတဲ့တာဟုတ
်မြန်မာလူသမားတွေကတော့စိုးမျိုးပါဝင်အင်းချွန်ဖူချောင်းနဲ့ဖူချွန်းမျိုးတွေမှာအများစုနေထိုင်ကြပြီးတရားဝင်နေထိုင်သူတွေရောဗီဇာမဲ့ overstay နေသူတွေပါရှိကြပါတယ်။တောင်ကိုရီးယားတရားရေးဌာနကညွှန်ကြားထားတဲ့ဒီအပိုင်းအတွင်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးမှုတွေကြောင့်အဖမ်းဆီးကလွတ်မြောက်အောင်ရှောင်ရှားနေရကြောင်းစိုးမျိုးမှာ overstay ဘဝနဲ့18နှစ်နီးပါးကြာနေထိုင်တဲ့ကုဇော်ကအခုလိုပြောပါတယ်။
တောင်ကိုရီးယားဒီ immigration မှာလေပိုက်ဖမ်းနေ။ဒါတချို့ကတော့ immigration ဆိုတဲ့လူပေါင်းတွေဝယ်ထားတာရှိတယ်။တချို့ကတော့မပြင်းနဲ့ဖမ်းတာရှိတယ်။ကျွန်တော်က overstay ပါခင်ဗျာ။ကျွန်တော်ကအဲ့အချိန်ကလို့ရှိရင်ကျွန်တော်ကအပြင်မထွက်တော့ဘူးတောင်မှပဲနေနေရတယ်အဲ့ဒီလိုအဖမ်းပြီးသားတွေမှပဲကျွန်တော်တို့ဒီလိုတွားလာနေရတယ်ခင
်ဗျာဒါလောအဖမ်းပြီးခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတချို့ပါတယ်ဆိုပေမဲ့အများစုကတော့တရုတ်နိုင်ငံဘွားကိုရီးယားအနယ်ဝင်တွေဖြစ်ကြတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်အဓိကတော့ဒီတရုတ်ကိုရီးယားအနယ်ဆိုတော့ဗျာတရုတ်ပြည်မှာမွေးဖွားတဲ့ကိုရီးယားအနယ်ဝင်တွေကကိုရီးယားနိုင်ငံနဲ့ဟိုအလုံးကြီးနဲ့ over sign ဝင်နေပြီးရင်ဒီသူတို့ကကိုရီးယားရုပ်တင်တဲ့တတော်ခွဲခြားဖို့ခတ်တော့ဒီကိုဆိုလူရတဲ့အလုပ်ရိုးတို့မှာသူတို့ကအများဆုံးလောက်တာများတယ်အဲ့ဒီတော့လေဖမ်းရတယ်ပါတလူအခြားခြားသောဒီပါကစ္စတန်တို့အဲဒီအာရဗက်ကဟာရီယာတဲ့ကိုရနေရမှာဖုံးကအတုလောက်တာတို့ဘန်ကအတုတွေလုတ်ပြီးတော့ဂွေလီလေးငယ်မှုတွေပါတော့အဲ့လိုအားမျိုးတွေသူတို့ကတစ်ခါတည်းဝင်ထွက်တော့အဲ့ဒါတွေကိုဆင်းနေနေတာပါပါတယ
်တောင်ကိုရနေရမှာအခုလိုအဖမ်းဆီးကျန်းလာပြီမဲ့မြန်မာနိုင်ငံမှာပြန်ပြီးလှူစားရတာတက်ဆိုင်ရင်အဖမ်းမခံရမချင်းကိုရီးယားမှာပဲဆက်ပြီးအလုပ်လုပ်သွားမယ်လို့စိတ်ယုံလူသားတူဖြစ်တဲ့ကိုဇော်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်လည်းစိတ်ယုံလူသားပါခင်ဗျာစိတ်ယုံလို့ယူမယ်။ခဏခဏလက်ခံတယ်ဒါပေမဲ့ကျွန်တော်လည်းအဲ့ဒီမှာလွတ်သွားတာကံကောင်းတောက်မှသွားနေလွတ်သွားတာဒီရှိတယ်။သူ့လူဆိုအဲစိတ်ယုံလူကဘုံပါသွားလို့ကျွန်တော်တော်တော်ကြံနေတာဒီလေရှိတယ်။နားမှာလည်းရှေ့မှာဖမ်းနေတယ်ကျွန်တော်မြင်တဲ့ခါကျတော့ဟိုစတောက်ဆိုင်တိုင်တော့တင်ပြီးဝင်ပြေးလိုက်တယ်။ဒါအဲ့လိုလူတွေအဲ့ထက်မှလည်းဝင်အောင်နေရသေးတယ်ရှိကြပါခင်ဗျာ။ဘင်္ဂလားဒေ့ရှ်တို့ဘာလို့ရရှိလဲဘင်္ဂလားဒေ့ရှ်ရဲ့တိုင်းရှိတဲ့ဗီယက်နမ်ရှိတဲ့ဖိလစ်ပင်းရှိတယ်။ဟုတ်ကဲ့သူတို့တွေကတန်းတိုင်းပါလားခင်ဗျာ
။တောင်ကိုရီးယားအစိုးရရဲ့စီမံချက်အရ2019ခုနှစ်အတွင်းမှာလဲတရားမဝင်နိုင်ငံသားအလို့သမား3,000ကျော်ကိုဖမ်းဆီးခဲ့ပြီးတရားမဝင်အလို့သမားခန့်နဲ့ကိုရီးယားအလို့ရှင်6,600ကျော်ကိုဖမ်းဆီးခဲ့တာပါ။စီမင်းချိုးဖောက်တဲ့အလို့ရှင်တွေဟာကိုရီးယားဝန်ငွေ300နီးပါးဒဏ်ငွေပေးဆောင်ရပါတယ်။တရားမဝင်နိုင်ငံသားဖမ်းဆီးရေးမနှစ်သုံးကစီမံချက်ကို9လနီးပါးကြာလှုပ်ဆောင်ခဲ့ပေမဲ့ဒီ2018ဖမ်းဆီးရေးစီမံချက်ကိုတော့6လနီးပါးကြာလှုပ်ဆောင်သွားမယ်လို့ကိုရီးယားအစိုးရကသတင်းထုတ်ပြန်ထားပြီးလာဝကအလို့သမားရေးဌာနရဲနဲ့ပင်လယ်ကမ်းခြေဆောက်ရဲဝန်ထမ်းစုစုပေါင်း400နီးပါးအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ